အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွတ်လွှတ်ပြီးဒီမိုကရေစီနှိကျရွေးကောက်ခံဆိုရကိုအာဏာပြန်အပ်ရမယ်ဆိုတဲ့ပြောဆိုထားချက်အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Burma's military leaders must see that their attempts to replace Burma's democratically elected
စစ်တပ်ကအာဏာဆွန့်ရပါမယ်။ဒီမိုကရေစီနှိကျရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ရပါမယ်။မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ပြီးအဲ့ဒီရပ်တည်ချက်မပြောင်းပါဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောဆိုခဲ့တာပါ။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရုပြုထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပရေးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရပ်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။ Well, I understand that proposal remains hypothetical. And so we
ဒီပြောဆိုချက်ဟာခမန်းပြောဆိုတဲ့အဆင့်သာရှိသေးတယ်လို့နားလည်ထားပါတယ်။ဒါကြောင့်လဲမှတ်ချက်မပေးလို့ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကဖြေကြားခဲ့ပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီကလုံမယ်လို့ပြောထားတဲ့ရွေးကောက်ပွဲကိုလက်ခံရေးအင်ဒိုနီးရှားဘက်ကစီယုံချိုးပန်းနေကြောင်း Reuters သတင်းတပုတ်ကဖော်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်စန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားဘက်ကတော့ဒီသတင်းကမမှန်ဘူးလို့ပြောပါတယ်။အာဏာရယူထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ဗိုလ်ချုပ်ကြီးမောင်မောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတို့ကိုတနင်္လာနေ့မှာအမေရိကန်ကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တယ်လို့ပဲဆင်အာနာသိမ့်မှုမှာတာဝန်ရှိသူတွေအကျိုးဆက်ခံစားရမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကထပ်လောင်းပြောပါတယ်။မြန်မာဆင်အာနာသိမ့်မှုအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုဗြိတိန်နဲ့ကနေဒါတို့ကဒဏ်ခတ်ပိတ်ဆို့ကြောင်းကြေညာထားပြီးဖြစ်တယ်လို့ဥရောပသမ္မတဘက်ကလည်းစစ်ကောင်းဆောင်တွေကိုအရေးယူဒဏ်ခတ်ဖို့တနင်္လာနေ့ကနိုင်ငံသားရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်။